ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကလူစုတွေကိုပြန်လည်ခံဖို့ဆိုရင်အရေးဆုံးစီစစ်ရမှာဖြစ်တယ်လို့မြန်မာနိုင်ငံကြားရေးဌာနတာဝန်ရှိသူတို့က VOA ကိုပြောပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဌာနကဆင့်ခေါ်ပြီးတော့လူတွေပြန်လည်ခံဖို့ကိစ္စပြောခဲ့တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုတာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေသူတွေကိစ္စအပါအဝင်နှစ်နိုင်ငံအကြားကိစ္စရဲ့အသေးသေးတွေကိုဆွေးနွေးဖို့အထူးတန်တမန်တဦးလွှတ်ဖို့ရှိတယ်လို့လည်းပြောပါတယ်။အပြည့်စုံကိုမက်ခွာညိုကစူးစီးတင်ဆက်ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကမွတ်စလင်တွေအလုံးရင်းနဲ့ဝင်လာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုဒုတိယအကြိမ်ပြောခဲ့တာပါ။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုအခုလိုပြောပါတယ်
။မြန်မာပြည်ဘက်ကဆိုတဲ့လူတွေလို့သူတို့ပြောတာပေါ့နော်။အဲ့ဒါကြောင့်မလို့ဟုတ်လားမဟုတ်လားဆိုတော့ဘယ်ကျွန်တော်တို့ဘယ်ဘက်ကိုသွားသွားပေါ့နော်။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်။ဒီကျွန်တော်တို့အခုနှစ်နိုင်ငံနဲ့မဟုတ်ဒီပြင်နိုင်ငံတွေမှာလည်းကိုဒီဘက်နိုင်ငံကလူဟိုဘက်ရောက်သွားတော့လကောင်ဟိုဘက်နိုင်ငံသူဒီဘက်ရောက်သွားရင်တော့လကောင်ဘသူရောက်လာလဲဆိုတဲ့ဥစ္စာဒီဘက်နိုင်ငံကလူဟုတ်မဟုတ်ဆိုတာတော့စီစစ်ခွင့်တော့အများနဲ့ရှိတာပေါ့ပုံမှန်လဲစီစစ်ပြီးတော့မှဒီလူတွေကတော့ဒီဘက်ကသွားတာဟေးဟိုလူတွေကတော့မဟုတ်ဘူးဟေးဆိုတဲ့ဥစ္စာမျိုးကတော့ဟိုတနိုင်ငံနဲ့တနိုင်ငံစီစစ်ပြီးတော့ပြန်ပြောရတဲ့အနေအထားမျိုးတော့ရှိပါတယ်ခင်ဗျအဲ့ဒီအပိုင်းမျိုးကျွန်တော်တို့ပြန်စီစစ်ဖို့တော့လိုပါမယ်ခင်ဗျ
အခုလိုမြန်မာနိုင်ငံထဲကမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဝင်နေတာဟာတခြားကိစ္စတွေအများကြီးနဲ့လည်းပတ်သက်နေတဲ့အတွက်သူတို့ဘက်ကိုရောက်မလာအောင်မြန်မာအစိုးရအနေနဲ့ပြဿနာရဲ့အရင်းမြစ်ကိုအမြန်ဆုံးရှာဖွေဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယုံနှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဌာနအတွင်းဝင်ခမ်ရူအက်ရှန်ကမြန်မာတန်အမတ်ဦးမျိုးမြင့်တန်ကိုဒုတိယအကြိမ်ဆင့်ခေါ်ပြောကြားခဲ့တာပါဒီကိစ္စဟာပြဿနာတစ်ခုဖြစ်နေပြီးကိစ္စတွေအများကြီးနဲ့ပတ်သက်နေတဲ့အတွက်ခက်ခဲတဲ့ပြဿနာရပ်တစ်ခုဖြစ်ဝါရှင်တန်အခြေစိုက်နိုင်ငံသားဆက်ဆံရေးကောင်စီရဲ့အရှိတောင်အာရှဆိုင်ရာအကြီးအကဲသူတေတီဂျော့ရှူအာကာလန်ဒစ်ကမြင်ပါတယ
် disenfranchisement
ကွန်ရက်ဆန်ဆုံရက်ကိစ္စတွေအရသာအုပ်ချုပ်မှုအောက်မှာစစ်တပ်စီမံနေတဲ့ကိစ္စတွေငယ်စားကိစ္စရိုဟင်ဂျာတွေကြားအမျက်ဒေါသဖြစ်နေရတဲ့ကိစ္စဒါတွေအလုံးနဲ့ပတ်သက်နေပါတယ်ဒါပေမဲ့ခြုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရကဒေါအောင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရကျင်ပါတယ်နောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတွေဘက်လိုက်မဲ့ကိစ္စမျိုးမှန်သမျှကိုလူတွေကသိထက်ခွန်ကြတာမဟုတ်ပါဘူး
မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့မကြခင်မှာအထူးတန်တမန်စီလွတ်ပြီးဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းဦးကျော်မိုးထွန်းကပြောပါတယ်
ကျွန်တော်တို့ဒီက special envoy လဲသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျ။ဒီနှစ်ဖက်အဆင်ပြေတဲ့အချိန်ပေါ့နော်။ Bangladesh ဘက်ကလည်းအဆင်ပြေတဲ့အချိန်နဲ့ကျွန်တော်တို့ဘက်ကလည်းအဆင်ပြေတဲ့အချိန်ပေါ့နော်။အမြန်ဆုံးသွားဖို့တော့ကျွန်တော်တို့စီစဉ်နေပါတယ်ခင်ဗျ။ special envoy ကတော့ကိစ္စအများကြီးပဲပေါ့နော်။ကျွန်တော်နိုင်ငံဆက်ဆံရေးနိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်ကိုတိုးမြင့်ရေးရည်ရွယ်ပြီးတော့သွားတာပါခင်ဗျ။
အရှိတောင်အာရှရေးရာတူတေတီဂျော့ရှူအာကာလန်စစ်ကတော့မြန်မာနိုင်ငံဟာပထဝီအနေထားအရဘင်္ဂလားဒေ့ရှ်အတွက်တရုတ်နဲ့အရှိတောင်အာရှနိုင်ငံတွေစီလမ်းဖွင့်ပေးမဲ့တကားတပွဲဖြစ်နေတဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမှုဖို့လိုလားပုံတော့ရတဲ့အကြောင်းသုံးသပ်ပါရရှင်